This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။Radio NUG သတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပီစစ်အာဏာရှင်ဗီရုကနေကင်ဝေးပြီးကိုစိတ်နှပြချမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစီလို့ Radio NUG ဝန်တော်သားတွေကဆုတောင်းမြတ်တာပို့တာပေးလဲရပါတယ်ရှင်။မင်္ဂလာညချမ်းပါရှင်။ဒီကနေ့2024ခုနှစ်နိုဝင်ဘာလ5ရက်နေ့ညပိုင်း Radio NUG အစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးပါတော့မယ်။ပထမအဦးဆုံးအနေနဲ့ Radio NUG စီရေးသတင်းကောက်နှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ5ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီရေးသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးစီရေးသတင်းအနေဖြင့်ຫນွေဥတော်လန်ရေးမှာလူငယ်တွေနဲ့လူကြီးတွေရဲ့စွန့်လွတ်ပိဆက်မှုအင်မတန်ကြီးမားတယ်လို့ကာကွယ်ရေးဝန်ကြီးပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်ຫນွေဥတော်လန်ရေးမှာလူငယ်တွေနဲ့လူကြီးတွေရဲ့စွန့်လွတ်ပိဆက်မှုအင်မတန်ကြီးမားတယ်လို့ကာကွယ်ရေးဝန်ကြီးဦးရီမွန်ကပြောကြားပါတယ်နိုဝင်ဘာ5ရက်မှာကာကွယ်ရေးဝန်ကြီးဦးရီမွန်ပြောကြားချက်ကို PDF Insight ကဖော်ပြထားတာဖြစ်ပါတယ်။ဒီတော်လှန်ရေးမှာလူငယ်တွေရဲ့စွန့်လွတ်ပိဆက်မှုရောလူကြီးတွေရဲ့စွန့်လွတ်ပိဆက်မှုရောအင်မတန်ကြီးမားပါတယ်။လူငယ်တွေဆိုတာကတော့အသက်တွေဘဝတွေပေးပြီးရှေ့တန်းကနေတိုက်ပွဲဝင်နေတဲ့သူတို့ကိုကျွန်တော်ဆိုလိုပါတယ်။သူတို့ရဲ့စွန့်လွတ်ပိဆက်မှုကအင်မတန်ကြီးကျယ်ခမ်းနားပါတယ်။လူကြီးတွေဆိုတာကတော့သူတို့ရဲ့အသက်အိုးအိမ်စည်းစိမ်တွေအဆုံးရှုံးခံပြီးတော့တော်လန်ရေးကိုရက်တီဝန်းရံထောက်ခံသူတွေကိုဆိုလိုတာပါလို့ဝင်းကြီးကပြောပါတယ်။အညာဒေသတွင်တိုက်ပွဲဝင်လူငယ်များကိုလူကြီးများကနောက်တန်းတွင်ချက်ပြုတ်ကြော်လော်၍စားရေးတောက်၍ချက်ပြုတ်ပေးရုံသာမကဝန်းရံပေးသည့်အတွက်တော်လန်ရေးအတွက်သမိုင်းမှတ်တမ်းတင်ရမည်သူများဖြစ်တယ်လို့ဝင်းကြီးကပြောပါတယ်ခမညာ။ခုတင်ပြခဲ့တဲ့စီရေးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီဟမ်မပေးပို့ထားတာဖြစ်ပါတယ်ခမညာ။
စီးရဲတဲ့နေကိုနားဆင်လို့ပြီးမှာတော့ပြည်ရင်းတဲ့နေကိုလည်းမင်းယူကပဲဆက်လက်တင်ပြပေးသွားမှာဖြစ်ပါရှင်
။မင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ5ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ပြည်ရင်းတဲ့များကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရခင်ဗျာ။ပထမဆုံးတဲ့နေဖြင့်ဂျပန်မြန်မာယဉ်ကျေးမှုဖလှယ်ပွဲတရက်ကို Nagano States Nagano မြို့တွင်ပြုလုပ်ခဲ့ရာNUG ဂျပန်နိုင်ငံဆိုင်ရာကိုယ်စားလှယ်ဥဆောပလှသိမ်းတက်ရောက်တဲ့သတင်းကိုတင်ပြပေးပါမယ်။ဂျပန်မြန်မာယဉ်ကျေးမှုဖလှယ်ပွဲတရက်ကို Nagano States Nagano မြို့တွင်ပြုလုပ်ခဲ့ရာ NUG ဂျပန်နိုင်ငံဆိုင်ရာကိုယ်စားလှယ်ဥဆောပလှသိမ်းတက်ရောက်ခဲ့တယ်လို့နိုဝင်ဘာ5ရက်မှာဂျပန်နိုင်ငံဆိုင်ရာ NUG ကိုယ်စားလှယ်ရုံးကသတင်းထုတ်ပြန်ဖော်ပြပါတယ်။ဂျပန်မြန်မာယဉ်ကျေးမှုဖလှယ်ပွဲတရက်ကို Nagano States Nagano မြို့တွင်ပြုလုပ်ခဲ့ရာ NUG ဂျပန်နိုင်ငံဆိုင်ရာကိုယ်စားလှယ်ဥဆောပလှသိမ်းနာဂနိုမြို့ကန်ဂျပန်နှင့်မြန်မာလူမျိုးများတိုကျိုအပါအဝင်အခြားပြည်နယ်မှလာသောသူများမြန်မာနိုင်ငံတိုင်းရင်းသားများတက်ရောက်ခဲ့ကြတယ်လို့ဆိုပါရယ်ဂျပန်နိုင်ငံဆိုင်ရာ NUG ကိုယ်စားလှယ်မှလည်းမြန်မာနိုင်ငံ၏ငြိမ်းချမ်းခြင်းမရှိသေးသောအကြောင်းအရာများကိုပြောကြားခဲ့ပြီးနှစ်နိုင်ငံရိုးရာဥပဒေစာများနှင့်နှစ်နိုင်ငံအကအများကိုဖလှယ်တင်ဆက်ခဲ့ကြတယ်လို့သတင်းရရှိပါရယ်ခင်ဗျာဒုတိယသတင်းအနေဖြင့်စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ကိုယ်စားလှယ်များစကိုင်းဖက်ဒရယ်ယူနစ်ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းအားလေးလာသုံးသပ်ခြင်းလုပ်ငန်းစဉ်ဆောင်ရွက်လျက်ရှိတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ကိုယ်စားလှယ်များစကိုင်းဖက်ဒရယ်ယူနစ်ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းအားလေးလာသုံးသပ်ခြင်းလုပ်ငန်းစဉ်ဆောင်ရွက်လျက်ရှိတယ်လို့ဆိုပါတယ်။စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ဤဥက္ကဋ္ဌဒုတိယဥက္ကဋ္ဌလွှတ်တော်ရေးရာကော်မတီမှတာဝန်ရှိလွှတ်တော်ကိုယ်စားလှယ်များသည်2024ခုနှစ်အောက်တိုဘာလ28ရက်နေ့မှနိုဝင်ဘာလ4ရက်နေ့အထိဗီဒီယိုကွန်ဖရင့်မှတဆင့်တွေ့ဆုံ၍ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းရေးဆွဲရေးကော်မရှင်မှပေးပို့လာသောစကိုင်းဖက်ဒရယ်ယူနစ်ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းအား လေးလာသုံးသက်ခြင်းနှင့်နိုင်ငံရေးရှေ့လုပ်ငန်းစဉ်များကိုဆွေးနွေးတိုင်ပင်ညှိနှိုင်းဆောင်ရွက်လျက်ရှိတယ်လို့သတင်းရရှိပါရယ်။စကိုင်းဖက်ဒရယ်ယူနစ်ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုတော်လှန်ရေးအဖွဲ့အစည်းများအနေဖြင့်လေးလာဖတ်ရှုအကြံပြုလိုပါက SGG Federal Unit လွှတ်တော် office.01@gmail.com မှတဆင့်ဆက်သွယ်နိုင်ကြောင်းစကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ကအတည်ပြုဆိုထားပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်ဆိုင်ကလုန်းယာဂီသည့်မြန်မာပြည်သူများအတွက်ဆန်ဖရန်ဘေးဧရိယာမြန်မာမိသားစုရေဘေးဈေးရောင်းပွဲအလှူငွေဒေါ်လာ4400ထောက်ကူပေးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။စက်တင်ဘာ22ရက်နေ့ရန်မုံငွေဈေးရောင်းပွဲမှာဆိုင်ကလုန်းယာဂီမုံတိုင်းသည့်မြန်မာပြည်သူများအတွက်အလှူငွေဒေါ်လာ4400ရရှိခဲ့ရာမုံတိုင်းတဲ့ဒေသကပြည်သူများထံဆက်သွယ်လှူဒန်းပေးပြီးဖြစ်ကြောင်းဆန်ဖရန်စစ္စကိုဘေးဧရိယာမြန်မာမိသားစုကသတင်းထုတ်ပြန်လိုက်ပါတယ်။အများပြည်သူများသိရှိစေဖို့စည်ရင်နဲ့တကွအသိပေးလိုကြောင်းတာဝန်ခံများကရေဒီယို NUG ကိုပြောကြားပြီးအောက်ပါစည်ရင်တိုင်းပေးပို့လှူဒန်းခဲ့တယ်လို့ဆိုပါတယ်။အင်းလေးဒေါ်လာ2100ဖြူဒေါ်လာ4000ထန်းမင်ဒေါ်လာ4500တက်ကုန်းဒေါ်လာ5000စောဒေါ်လာ1500ကယင်နီဒေါ်လာ5000အင်းလေးဒုဒေါ်လာ2500ပြင်မနာဒေါ်လာ4500တောင်ငူအရှိတ်ချံဒေါ်လာ4800ကြောက်ကြီးဒေါ်လာ5000ကလောဒေါ်လာ3000ရေဒါရှည်ဒေါ်လာ2100စုစုပေါင်းဒေါ်လာ4400ဖြစ်တယ်လို့သိရပါတယ်အလူရှင်များကုညီလှူအားပေးသူများအားလုံးကိုလည်းကျေးဇူးတင်ပါတယ်လို့ဆိုပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်နဲ့မင်းຫນွေဦးတို့မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်။မနက်ဖြန်နိုဝင်ဘာလ6ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့မြန်မာနိုင်ငံအထက်ပိုင်းနဲ့အလယ်ပိုင်းတို့မှာအရှိ့မြောက်အရှိ့ဘက်ကလေလေပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျုံမော်နဲ့တောင်ပိုင်းဒေသတွေမှာလည်းအရှိ့မြောက်ဘက်ကလေလေပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာညအပူချိန်တွေဆက်လက်လျော့ကျလာနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်အခြေအနေကတော့ဘင်္ဂလားပင်လယ်အော်တောင်ပိုင်းနဲ့ကပလီပင်လယ်ပြင်တို့မှာတိမ်အထင်အတင်ဖြစ်ထွန်းနိုင်ပြီးကြံဘင်္ဂလားပင်လယ်အော်မှာတိမ်ကင်းစင်နိုင်ပါတယ်။ဘင်္ဂလားပင်လယ်အော်တောင်ပိုင်းမှာဖြစ်ပေါ်နေတဲ့လေပြင်းရနဲ့ရေဝန်ဟာပုံမအားကောင်းလာနိုင်ပါတယ်။မိုးအခြေအနေကတော့ချင်းပြည်နယ်၊ရခိုင်ပြည်နယ်၊ဧရာဝတီတိုင်း၊ရန်ကုန်တိုင်းနဲ့မွန်ပြည်နယ်တို့မှာနေရာကျဲကျဲ၊ကြံ့ဒေသတွေမှာနေရာကွက်ကြားမိုးထချုံရွာနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြန်မာပင်လယ်ပြင်မှာလေဟာတောင်အရှိတောင်ဘက်ကနေတနအိုက်ကို10မိုင်ကနေ15မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်အတင်ရှိနိုင်ပါတယ်ရှင်။တော်ရရှင်များရှင်အခုဆက်လက်ပြီးအကြံပတ်စစ်ကောင်းဆောင်မင်းအောင်လှရဲ့တရုတ်ခီးစဉ်အပေါ်သမရာယုံပြောရေးဆိုခွင့်ရှိသူဦးကျော်စောရဲ့သုံးသပ်ပြောကြားချက်ကိုနားဆင်ကြရမှာဖြစ်ပါလိမ့်ရှင်
။ကြံပတ်စစ်ကောင်းဆောင်လူသက်သမားကြီးမင်းအောင်လှဟိုရုပ်ပြရနေပြီးတော့အင်ရှင်နေနဲ့လုံမဲ့မဲခေါင်ဆက်ပရီချင်းအစည်းအဝေးတက်ဖို့အတွက်ဖိတ်ခေါ်ထားတယ်ဆိုတော့ဟိုတရားဝင်စစ်ကောင်းစီကထုတ်ပြန်တယ်တွေ့ရပါတယ်။အရင်ပြောခဲ့သလိုပါပဲဒီဟာမင်းအောင်လှဟာအကြံပတ်လူသက်သမားရာဆွဲကောင်တယောက်သာဖြစ်တယ်သူကပြည်သူလူထုတွေကိုအကြမ်းဖက်ရဲရဲဆက်ဆက်နဲ့တပ်ဖြတ်ထားခဲ့တာအဲ့ဒါကိုတရုတ်နိုင်ငံကနေပြီးတော့လက်ခံပြီးဖိတ်ခေါ်တယ်ဆိုတော့အာသာဆိုရင်ပေါ့နော်ကျွန်တော်တို့ဆိုရင်တော့မြန်မာပြည်သူလူထုတွေကတရုတ်နိုင်ငံပေါ်မှာအဖြစ်အထင်မြင်မှားပြီးတော့အမှုတရားတွေပွားမဲ့ဟာမျိုးကျွန်တော်ကစိတ်ပူမိပါတယ်ဒါကြောင့်လည်းကျွန်တော်တို့အနေနဲ့ press briefing ထဲမှာလည်းဒီတရုတ်နိုင်ငံအနေနဲ့ကိစ္စဖိတ်ကြားထားတာမှန်နေဆိုရင်ပြန်လည်စဉ်းစားဖို့အတွက်အကြံပြုပြောကြားခဲ့တာလည်းရှိပါတယ်ကျွန်တော်မျိုးသားညီညွတ်ရေးအစိုးရတော့တရုတ်နိုင်ငံနဲ့အပြန်အလှန်ချစ်ကြည်ရေးပြည်သူဆက်ဆံရေးအင်းကြီးကြီးကောင်းပြီးသားစွာနေထိုင်ရေးအစရှိတဲ့အချက်တွေကိုကျွန်တော်တို့တရုတ်နိုင်ငံတနိုင်ငံသားရှိတဲ့မူဝါဒအစရှိတယ်ကျွန်တော်ကြေညာပြောထားပြီးသားဖြစ်ပါတယ်အဲ့ဒီတန်းနဲ့ကျွန်တော်ဆက်လက်နေထိုင်ရင်ယုံနဲ့ယုံကြည်ပါတယ်ဒါကြောင့်ဒီလိုမျိုးဒီမင်းအောင်လှိုင်သွားတဲ့ဟာပေါ့နော်အထင်မြင်ရဲမားတာဖြစ်နိုင်တဲ့အတွက်ကြောင့်တော်တော်စိုးရင်မိတယ်ဆိုတော့ပြောကြားချင်ပါတယ်ခင်ဗျ။နောက်ပြီးတော့မင်းအောင်လှိုင်ဟာကျွန်တော်ပြည်သူလူထုရောင်းပြန်ပေါ့ပြည်သူလူထုကဒီနိုင်ငံတည်ငြိမ်ရေးကိုလိုလားတယ်ငြိမ်းချမ်းသာရာဘဝပျော်ရွှင်ကိုလိုလားတယ်ဒီတိုင်းပြည်စီးပွားရေးထိုးထွက်ဖို့ကိုလိုလားတယ်မင်းအောင်လှိုင်ကတော့အဲ့လိုမဟုတ်ဘူးမင်းအောင်လှိုင်ကပါလဲဆိုတော့မတည်မငြိမ်မှုတွေဖြစ်အောင်ဒုသက်နေပြီးတော့ပဋိပက္ခတွေကိုပုံမဖန်တီးနေတဲ့အပြင်တိုင်းပြည်စီးပွားရေးကိုဖျက်ဆီးနေတာပြည်သူလူထုကိုတပ်ဖြတ်နေပြီးတော့အခုကြည့်လိုက်ပါ force conscription လုပ်ခြင်းအပြင်လူငယ်တွေထွက်ပြေးကြတယ်ဒီတိုင်းပြည်မှာအလုပ်လုပ်မဲ့လူမရှိတဲ့အပြင်တိုင်းပြည်ရဲ့စီးပွားရေးမြုပ်နှံမှု climate ပေါ့နော်အဲ့ဒါလည်းသူဖျက်ဆီးတယ်ဆိုတော့ဒီတရုတ်နိုင်ငံတို့ကျင်တဲ့ကျွန်တော်တို့မြန်မာနိုင်ငံမှာတာယာဝပြောပြီးတော့တနင်္ဂနွေကျိုးစီးပွားရေးလုပ်ကိုက်ဖို့အတွက်အခြေအနေကိုဖျက်ဆီးနေတာမင်းအောင်နိုင်ဖြစ်တယ်အဲ့ဒါကိုလည်းမြင်ဖို့လိုအပ်ပါတယ်ဆိုတော့ကြေညာချင်ပါတယ်ဒါကြောင့်ကျွန်တော်တို့ပြည်သူလူထုရဲ့လူကျင်တဲ့စံတော်ဟာတရုတ်နိုင်ငံမြင်ကျင်တဲ့စံတော်နဲ့အတူတူပါပဲ နိုင်ငံတည်ငြိမ်ရေးနိုင်ငံငြိမ်းချမ်းရေးနိုင်ငံငြိမ်းချမ်းပြီးတော့တရားဝတ်ပြောရေးလူတွေရဲ့အကျိုးစီးပွားပြည်သူတို့အကျိုးစီးပွားဂျာရီလိုချင်တာတရုတ်နိုင်ငံရဲ့တပ်ထူပဲဒါပေမဲ့မင်းအောင်လိုင်ရဲ့လုံနေလုံချက်နဲ့မင်းအောင်လိုင်လိုချင်တဲ့ဟာတွေကပြောင်းပြန်ဖြစ်နေပါတယ်သူကတိုင်းပြည်ဖျက်နေတာဒီစီးပွားရေးတွေဖျက်ဆီးနေတာဟာလုံနေတဲ့ဟာသူ့ရဲ့လုံရဲ့သူ့ရဲ့ဘောင်ပါလိုရက်တွေဖြစ်တယ်ဆိုတော့ပြောကြားချင်ပါတယ်
တော်တော်ရှင်များရှင်ဒီနေ့ညရဲ့တော်လည်ရေးကဗျာကဏ္ဍမှာတော့စုဘိုးမိရေးဖွဲ့ထားပြီးလွတ်လပ်ຫນွေဦးခန်းစားရွတ်ဖတ်ထားတဲ့မိတင့်ကြောက်များလို့အမည်ရတဲ့ကဗျာကိုနှာစင်ကြရမှာပဲဖြစ်ပါလိမ့်ရှင
်မိတင့်ကြောက်များခစ်ကိုခတ်ချလိုက်တဲ့အခါမိတောက်ဟာရဲကနေပဲတောင်းကင်နှစ်ခုစာအလွဲတွေကြားမှာတရေအရှုံးဟာလောင်ကြီးပေါ့ပောက်ကောင်ကိုဖွင့်မယ်ဆိုလက်ကိုရှောင်ကြရစင်မြင်မဟုတ်လားစိတ်ထားတဲ့နှုတ်ခမ်းတွေကြားမှာပိပိယိယိမိညိထားကြတဲ့နှလုံးသားတွေရှိတယ်တေတေတတ်တတ်ခောက်သိမ်းထားရတဲ့ performance စကားတွေရှိတယ်ခိုင်ခိုင်မာမာတိတ်ဆိတ်ထားဖြစ်တဲ့တမဏိတဒားတွေရှိတယ်တရွတ်ရွတ်လှမ်းလျှောက်နေရတဲ့အဖိုးအိုတယောက်ရဲ့ဖလန်တဲ့အကွက်ကြဲကြဲကြီးထဲမှာဖက်ပေါက်ကိုဂီတာလိုခောက်ပြီးအုံနောက်မှာတက်တူးထိုးထားတဲ့လူငယ်တွေရဲ့အတွေးအံွက်ထဲမှာလေးတော့ဖလင်ပြားပေါ်မှာဆော့ကစားနေရတဲ့ဖလေးလေးတွေရဲ့မသိစိတ်အရိတ်တစ်ခုထဲမှာတကားတွေအလုံးပိတ်ထားရတဲ့မိဖို့ကြောင့်ခဲကမိမသားတယောက်ရဲ့ဓာသွေးတံပေါ့မှာတဝန်တစ်ခါခရီးသွားနေရတဲ့လင်သားတယောက်ရဲ့ဖက်ကျန်းတက်လိုက်ထဲမှာမြစ်တွေဟာကိုကိုကိုလှောက်ခရင်ပင်လေစီ
ရေဒီယိုအန်ယူဂျီမှဆက်လက်အသံလွှင့်နေပါတယ်ဒီနေ့ညရဲ့မူမခဆောင်းပါအစီအစဉ်မှာတော့တောင်းညိုရေးသားထားပြီးရန်နိုင်ဖတ်ကြားထားတဲ့စိန်တိုင်းကြီးပွေလီသမယလို့အမည်ရတဲ့တော်လိုင်းရေးဆောင်းပါကိုနားဆင်ကြရမှာပဲဖြစ်ပါတယ်ရှင
်တောင်းညိုစိန်တိုင်းကြီးပွေလီသမ ्या ကန္နလရဲစီနာရထစိန်တိုင်းချိုင်းနာစသဖြင့်နာမည်မျိုးမျိုးနဲ့ကျွန်တော်တို့သိကြတဲ့တရုတ်ပြည်ကြီးဟာမြန်မာပြည်နဲ့ပတ်သက်ရင်မာဗျူဟာအစ်စ်မှာမာယာမများလာပေမဲ့ဤဗျူဟာအစ်စ်မှာတော့မာယာများလာပါတယ်သမိုင်းဆက်ဆက်တရုတ်ပြည်မှာကြီးစိုးခဲ့ကြတဲ့မင်းတွေဟာမွန်ဂိုမန်ချူဟန်စသဖြင့်ဘယ်မျိုးတွေကပဲဖြစ်စီမြန်မာပြည်ပေါ်ထားတဲ့မာဗျူဟာကတော့တစ်ခုတည်းသာရှိပါတယ်အဲ့ဒါကတော့မြမပြေကိုအင်အားချိနေစေပြီးသူ့ရဲ့ဩဇာကနိုင်ငံအဖြစ်ထားရှိရင်ဖြစ်ပါလေ။အဲဒီမာဗျူဟာကြီးမက်ချက်အောင်မြင်စေဖို့အတွက်သုံးဆွဲတဲ့နီးဗျူဟာကတော့အသွေးရောင်စုံလင်လှတဲ့မြမအင်အားစုတွေပေါ်မှာမာယာပေါင်းစုံသုံးပြီးကစားခြင်းပဲဖြစ်ပါလေ။ဒီချက်ကိုတတ်သိပြနိုင်ဖို့အတွက်တမိုင်းဘက်ကိုတစ်ချက်လှည့်ကြည့်ကြရအောင်ပါ။ AD 1050နဲ့1060ကြားမှာမြမပြေရဲ့ပထမဆုံးလက်နက်နိုင်ငံတော်အင်ပါယာဖြစ်လာခဲ့တဲ့ပုဂံပြေဟာ12ရာစုနှောင်းပိုင်းနဲ့13ရာစုတဝက်လောက်မှာဖုံးမီးနေလအထောက်ပဆုံးဖြစ်လာခဲ့တယ်။ဒီဥပ္ပယရဲ့ရွမ်းမင်းဆက်ကို1289ခုနှစ်မှာထူထောင်ခဲ့တဲ့မိုးဂိုအေဂရစ်ဘုရင်ကိုလိုင်ကန်ဟာပုဂံပြေကိုပထမဆုံးအချိန်ကျူးကျော်တိုက်ခဲ့ခဲ့ပါတယ်။ကျူးကျော်ရခြင်းရဲ့ပင်မအကြောင်းတရားကတော့တိဥပ္ပယရဲ့လက်အောက်ခံပနာဆက်ဘုရင်ငယ်ဖြစ်ကိုပုဂံမင်းနရတိယပတိကလက်မခံခဲ့လို့ဖြစ်ပါတယ်။ပထမတိဥမြမစစ်ပွဲကာလ AD 1289ခုနှစ်နဲ့1289ခုနှစ်အတွင်းဖြစ်ခဲ့တဲ့တိဥမြမတိုက်ပွဲတွေတွင်မှာအကန့်အင်ပါယာတွေကရှမ်းနဲ့ကချင်ဒေသတွေအပြင်အညာဒေသကတကောင်းနဲ့ဟန်လင်းဒေသတွေကိုပါတရုတ်တွေကသိမ်းပိုက်ခဲ့ပါတယ်။ပုဂံနေပြည်တော်ကိုလည်းဖျက်ဆီးခဲ့ပါတယ်။ဒါဟာတရုတ်ပြည်ကမြန်မာပြည်ပေါ်အကြမ်းဖက်စစ်တိုက်တဲ့နီးပြူဟာကိုသုံးပြီးချေမှုန်းခဲ့တဲ့တာဒကပါ။စစ်ရှုံးချိန်မှာအောက်မြန်မာပြည်ကိုတင်းရှောင်သွားခဲ့တဲ့နရတိယပရိဟာရွေးစရာလမ်းမရှိတော့တဲ့အဆုံးပုဂံပြည်ကိုတရုတ်ပြည်ရဲ့လက်အောက်ခံပနာဆက်နိုင်ငံဘဝဖြစ်ခံယူဖို့1289ခုနှစ်မှာသဘောတူလိုက်ပါလေရှင်တိတာပါမောက်ရဲ့တန်တမန်ရေးအရညှိနှိုင်းပေးမှုကြောင့်အဲ့ဒီလိုသဘောတူခဲ့တာပါအဲ့ဒီအစီအစဉ်အရဆိုရင်တရုတ်တွေသိမ်းပိုက်ထားတဲ့မြန်မာပြည်မြောက်ပိုင်းဒေသကိုချင်းမြန်တဲ့မြန်မာပြည်လယ်ပိုင်းဒေသကိုမြန်ချွန်းဆိုတဲ့နာမည်တွေနဲ့တရုတ်နိုင်ငံရဲ့အဆောက်အအုံကံပြည်နယ်တွေဖြစ်ဖန်တီးအုပ်ချုပ်ဖို့ဖြစ်ပါတယ်အပြန်လန်အားဖြင့်တော့တရုတ်တပ်တွေကိုမြန်မာပြည်ကနေရုပ်သိမ်းပေးမှာဖြစ်ပါတယ်ဒဂန်ရပါယာကြီးဖျော်ဖျဲဖြစ်လာပြီးတဲ့နောက်ဘကိုးနဲ့မုဒမဒေသတွေမှာပုံကန်ထားချမှုတွေဖြစ်နေတဲ့အောက်မြန်မာပြည်ကိုတော့တရုတ်တွေကသူတို့ရဲ့အုတ်ချုပ်ရည်ကိုတိဆောက်ဖို့စိတ်မကူပဲပေယာလကန်သဘောနဲ့ပြစ်ထားလိုက်ပါလေ။ဒါဟာစစ်နိုင်မင်းတွေရဲ့အစင်လာကိုဆန့်ကျင်ပြီးသူတို့ဖြိုခွဲလိုက်တဲ့မြန်မာပြည်ကိုတလူတမင်းနဲ့အစိုးမရတဲ့ဒေသဖြစ်သွားအောင်လုပ်ဖို့ရည်ရွယ်ခဲ့တဲ့နှီးဖြူဟာဖြစ်ပါလေ။ ဒီအစီအစဉ်တွေအထမမြောက်ခင်အရင်နှစ်မှာပဲစားဖြစ်တဲ့ပြေစာတီဟသူကလှုပ်ကျန်လာကြောင်းနရတီယပတိကွေလွန်ခဲ့ပါလေဒီကမှာတရုတ်တွေကနရတီယပတိရဲ့သားတော်နော်တဘာဖြစ်တဲ့ကျော်စွာမင်းသားကိုသူတို့ရဲ့ရုပ်သေးဘရင်ဖြစ်နန်းတင်ပြီးပကံမြို့နီးတဝိုက်ကိုသာအုပ်ချုပ်စေးပါတယ်ဒါဟာအားနည်းတဲ့အုပ်ချုပ်သူကိုရုပ်သေးဘရင်ဖြစ်မွေးစားလိုက်တဲ့နီးပြွာနဲ့မြန်မာပြည်ကိုနလန့်မထူနိုင်အောင်လှုပ်လိုက်တာပါကျော်စွာမင်းနန်းတက်ပြီးလာပိုင်းကြာမှာပဲအသင်ခရားရာဇသင်ကြံတဲ့တီဟသူဆိုတဲ့ရင်ဆိုင်ဒေသအခြေဆိုင်ရှမ်းပြည်နယ်၃ရောက်ကတော်လန်ပုန်းကန်းပါတယ်သူနန်းကြမှာကိုစိုးရိမ်နေကြော်စွာမင်းဟာဒါကြီးဖြစ်တဲ့သင်္ကပတိကိုတကောင်းမြို့မှာတက်ချထားတဲ့တရုတ်တပ်တွေစီပို့လွှတ်ပြီးစစ်ကူတောင်းပါတယ်ဒါပြင်ဒုတိယသားဖြစ်တဲ့ကုမာရကတ္တဘကိုတရုတ်ပြည်ထိဆေးလွှတ်ပြီးပကံပြည်ကိုတရုတ်ရဲ့အဆောင်ရှောက်ကန်နိုင်ငံဖြစ်ကာကွယ်ဆောင်ရှောက်ပေးဖို့မွန်ဂိုတရုတ်ဧကရက်တီမူခန်ကိုတောင်းပန်ခဲ့ပါတယ်တရုတ်ပြည်ကလည်းကုမာရကတ္တဘကိုပကံထိနှံဆက်ခံသူအဖြစ်သိမှတ်ပြုပြီးယူနန်တရုတ်တပ်တွေကိုဆေးလွှတ်ပြန်ပါတယ်ဒီဖြစ်ရပ်ကိုတမိုင်းမှာဒုတိယတရုတ်မြန်မာစစ်ပွဲလို့သတ်မှတ်ထားပါတယ်အဲ့ဒီတပ်တွေကမြန်ဆိုင်ကရှမ်းတပ်တွေကိုခဏတာဝန်းရံပိတ်ဆို့ခဲ့ပေမဲ့မြန်ဆိုင်မင်းသားတွေကတစိုးလက်ဆောင်တွေမတန်တဆပေးပြီးညှိနှိုင်းခဲ့တာကြောင့်ပြန်လည်ဆုတ်ခွာသွားခဲ့ကြပါတယ်ဒီနောက်မှာတော့မြန်ဆိုင်မင်းသားတွေကကျော်စွာမင်းရဲ့တားငယ်စောနစ်မင်းလူလင်ကိုသူတို့ရဲ့ဩဇာလွှမ်းမိုးနိုင်မဲ့ဘရင်ကံအဖြစ်ပကံကိုအုပ်ချုပ်စေပါလေစောနစ်ကိုဘရင်ကံယာရုခန့်အပ်ပြီးတာနဲ့ကျော်စွာမင်းနဲ့တကွတရုတ်တွေကလွှဲပစ်လိုက်လို့သူတို့လက်ထဲကိုရောက်လာတဲ့ကျော်စွာမင်းရဲ့တားကြီးသင်္ကပတိကိုညင်ဆိုင်မင်းသားတွေကကွပ်ပြက်လိုက်ပါလေစောနစ်ရဲ့ဘရင်ကံသက်ကုန်းဆုံးပြီးတဲ့နောက်သူ့ရဲ့သားစောမွန်နဲ့လက်ထက်အရောက်မှာတော့ပကံပြည်ကြီးဟာပကံမင်းဆက်နဲ့အတူခြုံငိမ့်သွားခဲ့ပါတော့လေဒီဖြစ်ရပ်ကဘာကိုတက်တည်ပြခဲ့သလဲဆိုရင်တရုတ်တို့ရဲ့ကျူးကျော်တိုက်ခိုက်မှုကြောင့်အင်အားချိနဲ့သွားတဲ့ပကံပြင်းဟာသူ့ထိနှန်းကိုကာကွယ်ဖို့အတွက်ပင်မရန်သူဖြစ်တဲ့တရုတ်ပြင်းရဲ့လက်ထဲတိုင်းပြည်ကိုထိုးအပ်ဖို့ဝန်မလေးခဲ့သလိုတရုတ်ပြင်းကလည်းသူတို့အတွက်အကျိုးလက်လာပပို့ရှိမယ်ဆိုရင်သူတို့တင်ထားခဲ့တဲ့ရုပ်သေးပြင်းကိုပါတစ်ဆာဖောက်ပြီးစရေပစ်လိုက်ဖို့ဝန်မလေးချောင်းကိုတက်တည်ပြခဲ့တာပါ AD 1298ခုနှစ်မှာပကံပြင်းပြတ်သွားပြီးတဲ့နောက်နှစ်ပေါင်း250လောက်ဖျော်ဖျဲဖြစ်သွားခဲ့တဲ့မြန်မာပြည်ရဲ့ထပ်ပိုင်းမှာမြင်းဆိုင်ရှမ်းမင်းတွေနဲ့သူတို့ရဲ့အနယ်ဝင်တွေကဆက်ပြီးထူထောင်ကြတဲ့ဘင်းရ၊စကိုင်းအင်းဝါစတဲ့နိုင်ငံငယ်လေးတွေပေါ်လာသလိုအောက်ပိုင်းမှာလည်းဟန်တာဝရီ၊မြောင်းဦး၊ပြေ၊တောင်ငူစတဲ့နိုင်ငံငယ်လေးတွေထွန်းကားလာပါတယ်။အဲ့ဒီနိုင်ငံငယ်တွေအချင်းချင်းကြားမှာလည်းအင်းဝါနဲ့ဟန်တာဝရီကြားမှာဖြစ်တဲ့နှစ်40စစ်ပွဲပါဝင်စစ်ပွဲကြီးငယ်ပေါင်းများစွာပေါ်ပေါက်ခဲ့လို့စစ်မှတ်တမ်းကိုတိုင်းသူပြည်သားတွေခံစားကြရပါတယ်။အဲ့ဒီကာလတွေအတွင်း AD 1412ခုနှစ်ကနေ1662ခုနှစ်အထိနေဆက်ဒေသတွေမှာတရုတ်မြန်မာစစ်ပွဲပေါင်း၄ချိန်ဖြစ်ခဲ့ပါတယ်ဒီနောက်တပင်ရွှေဒီနဲ့ဘီယင်းအောင်တို့တိုက်ခိုက်တီထောင်ခဲ့တဲ့တောင်ကိုခင်မှာမြောက်ဦးကလွဲလို့အင်းဝပြေဟန်သာဝရီမဏိပူရလင်ချန်းလာအိုဇင်းမဲအယုဒ္ဓယာမြန်မာပြည်တွေကရှမ်းဒေသတွေအပြင်တရုတ်ပြည်တွေကတိုင်ရှမ်းဒေသတွေကိုပါတိမ့်ပိုက်နိုင်ခဲ့တာကြောင့်မြန်မာပြည်ဟာအရှေ့တောင်အာရှမှာအင်အားအကြီးဆုံးတိုက်ပြည်တစ်ခုဖြစ်လာပြန်ပါတယ်ဒီခါမှလည်းတရုတ်မင်းတွေရဲ့နှိတ်ကုပ်မှုကိုရင်ဆိုင်ရပြန်ပါတယ်တောင်ကိုခင်အပြီးပေါ်ပေါက်လာခဲ့တဲ့ကုန်းမောင်ခေရဲ့စင်ပြူရှင်မင်းလက်ထက် AD 1965နဲ့1969ခုနှစ်ကြား၄နှစ်တာကာလအတွင်းမှာတရုတ်တပ်တွေကမြန်မာပြည်ကို၄ချိန်တိုင်တိုင်ကျူးကျော်တိုက်ခိုက်ခဲ့ပါတယ်။အဲဒီချိန်ကတရုတ်ပြည်မှာချင်းမင်းဆက်ရဲ့ချမ်းလုံဧကရက်ဘရင်ကစိုးစံနေပါတယ်။ကုန်းမောင်ခေတရုတ်မြန်မာပထမစစ်ပွဲကနေဆက်ဒေသမှာစဖြစ်တဲ့တိုက်ပွဲပါ။အဲဒီခေတရုတ်မြန်မာနေဆက်မြစ်ဟာနှစ်နိုင်ငံစာချုပ်နဲ့အတိအကျသတ်မှတ်ထားတာမျိုးမဟုတ်တာကြောင့်မြန်မာဘက်ချမ်းကောက်ဂုံတရီဟာနှစ်ဖက်စလုံးကိုအခွင့်ပေးဆောင်ရပါတယ်။ဒီလိုနေထားမှာတရုတ်ဘက်ကနေအခွန်ကိုတိုးမြှင့်ကောက်ခံခဲ့တာကြောင့်မြန်မာဘက်ကရှမ်းတွေကမကြေမနက်ဖြစ်ပြီးတော်လန်ယာကနေစစ်ပွဲဆားခဲ့တာပါဒီဖြစ်ရပ်ကိုတရုတ်ဘက်ကပုံကြီးချပြီးဂျိုင်းတုံကမြန်မာစစ်စခန်းကိုဝင်တိုက်ရာကနေစစ်ဖြစ်ခဲ့ပါလေပထမနဲ့ဒုတိယတရုတ်မြန်မာစစ်ပွဲတွေမှာတရုတ်ဘက်ကယူနန်နယ်ဒေသခံဟန်လူမျိုးနေကြားဆောင်တက်တဲ့တူဒေသခံတိုင်ရှမ်းလူမျိုးတွေပါဝင်တိုက်ခိုက်ခဲ့ကြပါတယ်မြန်မာဘက်မှာတော့ဂျိုင်းတုံကိုခြေပြုပြီးအယုဒ္ဓယာကိုစစ်ထိုးနေတဲ့မြန်မာဘရင်တပ်တွေတန်လျင်စစ်ပွဲမှာဖမ်းမိခဲ့တဲ့ပြင်းထန်အမြောက်တပ်သားတွေနဲ့မြန်မာဘက်ချမ်းကရှမ်းလူမျိုးတွေပါဝင်ခဲ့ပါတယ်။အဲ့ဒီစစ်ပွဲနှစ်ခုစလုံးမှာတရုတ်ဘက်ကရှုံးနေပြီးစုခွာပေးခဲ့ရတဲ့အတွက်ယာဇအင်ဒရီကိုထိပါတယ်ဆိုပြီးတရုတ်ဧကရာဇ်ချမ်းလုံကအမျက်ဒေါသထွက်ခဲ့ပါတယ်။ဒါကြောင့်ဘရင်စစ်တပ်ဖြစ်တဲ့မန်ချူတခွန်ကိုင်းတပ်ကိုအင်းဝနီဘီရိုနာတီဆစ်လွတ်ပြီးထိုးဖောက်တိုက်ခိုက်ခဲ့ပါတယ်။စင်မြူရှင်မင်းကလည်းယူရီးယားကိုရောက်နေတဲ့မြန်မာတပ်တွေကိုခေါ်ယူပြီးတိုက်အင်အားဖြည့်တင်းခဲ့ပါတယ်။ဒီအခါမန်ချူတပ်တွေဟာစစ်ပွဲနဲ့ရောဂါပိုးဒဏ်နေကြောင်းအကြဆုံးများစွာနဲ့တက်ပြန်ဆုတ်ခဲ့ရပြန်ပါလေအရှုံးနဲ့ထပ်မံရင်ဆန်ရလို့မကြေမချမ်းဖြစ်သွားတဲ့ချမ်းလုံဘီရင်ဟာကုန်းမောင်ခေတွင်စရုတ်ထနဲ့နောက်ဆုံးတိုက်ပွဲဖြစ်မြန်မာပြည်ကိုထိုးစစ်ဆင်းပြန်ပါတယ်ဒီဒီချိန်မှာတော့တရုတ်ဘီရင်ဟာသူ့ရဲ့ဩဇာတက်ရောက်တဲ့လာအိုနဲ့ယူရီးယားဘီရင်တွေကိုပါတန်တမန်နီးအရာဖိအားပေးပြီးသူ့ဘက်ကနေဝင်ရောက်တိုက်ခိုက်စေခဲ့ပါလေဒါပေမဲ့ဒီဒီချိန်မှာတော့တတိယစစ်ပွဲတုန်းကလို့ညီပြန်းဘက်ကတော့မရောက်တော့ပဲမြန်မာဘက်ချမ်းကကောင်းတုံဒေသမှာနေတက်လန်ပြီးပြန်လည်ဆုတ်ခွာသွားခဲ့ရပါတယ် ဗကန်ခင်းနဲ့ကုန်းမောင်ခင်မှာဖြစ်ပွားခဲ့တဲ့တရုတ်မြန်မာစစ်ပွဲတွေတွင်းမှာတရုတ်ဘက်ကအသုံးပြုသွားခဲ့တဲ့မာယာတွေကိုကြည့်မယ်ဆိုရင်၁တရုတ်ပြည်ကမြန်မာပြည်ပေါ်အကြမ်းဖက်စစ်တိုက်တဲ့နီးဗျူဟာ၂မြန်မာပြည်ကိုတလူတမင်းနဲ့အစိုးမရတဲ့နိုင်ငံဖြစ်သွားအောင်ဖြိုခွဲတဲ့နီးဗျူဟာ၃အာနေတဲ့အုပ်ချုပ်သူကိုရုပ်သေးဘရင်ဖြစ်မွေးစားတဲ့နီးဗျူဟာ၄သူတို့အတွက်အကျိုးလက်လာပါပိုရှိမယ်ဆိုရင်သူတို့တင်ထားခဲ့တဲ့ရုပ်သေးဘရင်ကိုပါတစ္ဆာဖောက်ပြီးစရေပစ်တဲ့နီးဗျူဟာ၅နေဆက်ပရိပခါကိုပုံကြီးချဲ့ပြီးမြန်မာပြည်ကိုသူ့ရဲ့လက်အောက်ခံနိုင်ငံဖြစ်သိမ့်ပိုက်ဖို့ကြိုးစားတဲ့နီးဗျူဟာနဲ့၆မြန်မာနဲ့ထိစပ်နေတဲ့အင်ဒီဂျင်နိုင်ငံတွေအနေနဲ့သူ့ဘက်ကနေပါဝင်လာစီဖို့ဖိအားပေးတဲ့နီးဗျူဟာစတဲ့နီးဗျူဟာ၆ချက်ကိုတွေ့ရမှာဖြစ်ပါလေတရုတ်ကွန်မြူနီဆိုရဟာလွတ်လပ်ရေးရာပြီးဂါဇမြန်မာနိုင်ငံပေါ်သူတို့ရဲ့ဩဇာလွှမ်းမိုးနိုင်မှုအတွက်ဝါရရေးရာကိုတုံးချပြီးကြိုးစားခဲ့မှုတဲ့ပြင်ဗမာပြည်ကွန်မြူနီပါတီကိုစီရေးအရကူညီရမှာလဲစစ်လက်နက်ပစ္စည်းတာမကတောင်းချီတဲ့တရုတ်စစ်သားတွေကိုပါဘဂဘပကနေဝင်တိုက်ပေးစေခဲ့ပူပါလေဘဂဘပြိုကွဲသွားပြီးတဲ့နောက်မှာတော့စီဝါရေးအချိုးမြတ်အတွက်နဝတနာအဖစေအုပ်စုကိုတရုတ်ဆိုရကအားပေးထောက်ခံခဲ့ပြီးသူတို့ရဲ့ဩဇာကအစိုးရဖြစ်လာအောင်ဆောင်ရွက်ခဲ့ပါတယ်လက်ရှိချိန်မှာတော့မြန်မာပြည်သူတရလုံးကအော်နှလုံးနာပြီးဝိုင်းဝန်းတော်လှန်နေကြတဲ့စကားဆစေအုပ်စုကိုတရုတ်ဆိုရကပြောင်ပြောင်တင်းတင်းထောက်ခံအားပေးနေတဲ့ပြင်မြန်မာပြည်တွင်းရေးကိုပါလူသိရှင်ကြားဝင်ရောက်ဆွတ်ဖက်နေပါတယ်ဒါဟာဘာကြောင့်ပါလဲအဖြေကတော့အင်အားချိနေပြီးသူတို့ရဲ့ဩဇာကရုပ်သေးဆိုရဖြစ်လာနေတဲ့စစ်ကောင်စီပြိုလဲသွားမှကိုတရုတ်ဆိုရကစိုးရိမ်နေလို့ဖြစ်ပါတယ်စစ်ကောင်စီပြုတ်ကျသွားပြီးတဲ့နောက် Federal Democracy အစိုးရတရက်မြန်မာပြည်မှာပေါ်လာခဲ့ရင်သူတို့စိတ်တိုင်းကျထိန်းချုပ်လို့မရနိုင်ဘူးဆိုတာကိုလည်းတရုတ်ဆိုရကကောင်းကောင်းသဘောပေါက်နေလို့ဖြစ်ပါတယ်ဒါကြောင့်လဲလက်ရှိတရုတ်ဆိုရဟာတမိုင်းတလျှောက်ကတရုတ်ဘရင်တွေတုံးခဲ့ကြတဲ့မဟာဗျူဟာနဲ့နီးဗျူဟာတွေကိုဆက်လက်ကျင့်သုံးနေခြင်းပဲဖြစ်ပါတယ်မြန်မာပြည်ကတော်လိုင်းအင်အားစုတွေအနေနဲ့ကတော့လူဦးတော်လိုင်းရေးကြီးအောင်မြင်အောင်မိကုံရန်ကုံတိုက်ပွဲဝင်ခြင်းအပြင်တရုတ်အစိုးရရဲ့မဟာဗျူဟာရင်မှတ်ချက်ကြီးဗန်နီနဲ့မှအကောင့်ထဲပေါ်မလာစေဖို့အတွက်ဆက်လက်ကြိုးပမ်းဆောင်ရွက်သွားကြဖို့သာရှိပါတော့လေခင်ဗျာ
တော်တာရှင်တော်လန်ပြည်သူအပေါင်းတို့ရှင်ဒီနေ့ညရေဒီယို NUG ရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်အနောက်ပိုးကရင်ဘာသာနဲ့တပတ်အတွင်းသတင်းတွေကိုနန့်ထီထာမေကဖတ်ကြားတင်ပြပေးသွားတော့မှာဖြစ်ပါတယ်ရှင
်နေမမကူအန်ဒီလာဆေပစုံဤဆောင်မှာပါနေတဲ့လဆူဆာစီစချောင်းရဲ့ပဒု NUG လန်ခွေလူပလုံရှူစတင်လန်ဒိုလန်ပေါ်နော်လောမိုးနိုင်ရောအိုင်လိုလောက်ထဲမှာနေတဲ့မကနုရတံပေါ်ဘတ်စတလန်တာစပရလဖာနော်လောပါလကဒပတ်တန်စပရလဖာနော်ဘို့အမွေတရရနဲ့ထိထမင်းနော်လောစပရခန်တကရနမွေတဒေါ်ဆန်စုချီတဲ့ပါလဘတ်ထုတ်ပေါက်ထားလနလမလစရံမထွန်းလပါထောင်းလို့ဘို့သူကဖောင်ပလေးထန်ကတရခရခန်းတို့နော်လက်အမွေ NUG တရခရခန်းတို့စင်မအောင်နော်အကိဆိုရေးဆုံးဘဝိဒန်နော်အကလက်လန်နဝင်ဘတ်တန်ပေါ်ဒပတ်ထဝင်တဲ့လက်အဝေးFacebook လေးပြကဖောင်းကုနော်လားလာတုံနော်ခုတော့မနေတိုင်းစစ်တူစတ်တူမောကအလန့်ခိုင်ပလတ်မထုတ်ပေါက်ထားလို့အဝိဒာနီလာနွေးထောင်ဟူရနီစီဟူကကောင်လက်အဝေးဒီအဖော်နီလာကချောင်နွေးစီဟူကနော်ဘာထုတ်ပေါက်ထားပုံတရားပလတ်မထုတ်ပေါက်ထားလက်ဖက်အဖော်ပလတ်ဘလန်လတ်ဖောင်းပေါ်အဝိဒာခွေးထောင်လိယာခိုးစီနွေးရနော်ခိုင်တင်ရပါလဲစခုတော့မဆာပလတ်ဘထုတ်ပေါက်ထားလက်ဖက်ခရအောင်နော်လားစပရလကရဲ့နမွေးတဲ့လက်စကိုင်းခနောင်ထပ်လောင်းရဖို့ပုတ်ထိုက်လက်ခိုင်အီတခရလက်ဖက်အောင်လန်လက်ဖက်နော်ခုတော်မာထိုက်တုတ်ကိတ်စပိတ်စမလက်ဖက်ရလန်အန်ယူယူစပနန်ဆိုင်ကနုစမလန်နော်ခိုင်တမခုတူတန်နီကလည်းခွန်မော်နော်ထထမပတ်တရားဝိဒန်နော်လောလက်လန်နဝင်ဘတန်ပေါ်အဝေးစိတ်ဆက်တိုက်ပီပီစီစပရစမလန်အတော်လက်ခိုင်အီဖတ်တမခုတူနီကလည်းခွန်မော်နော်လာနေဦးစဒစရာထိုက်ဆပ်ဖခရလဖာယောဘုတ်ထဝိတန်လက်ပဝေးတိခရယောအကြောင်းလဆနာဆလက်စပရန်ဆိုင်ခန်းတို့စမလန် MOD နော်ပခုတော်မာထိုက်ဆမခုလဆဝိဒါလက်စကိုင်းခန်းအောင်ထပ်လောင်းရအဝိဒါနောကောင်စတန်လက်နွေဦးစဒစရာထိုက်ဆစတန်အထပစတန်ခုတော်မာဆမခေါနောကလန်လဝိဒါနောလောလကတိုင်းမှာပါလခုတော်မဘုံမထိုက်ပါလောက်ပါခရလဖာနောစီပခုတော်မာလောက်လိုက်ပါအတူအိမဲဆခုတော်မခုလဆလဖာစီကဲကဲထန်တီဝိဒါနောကလန်လဝိဒါနောလောလဘူယောထကဲအီတခရနောကဒါခုလန်ထိုင်လက်စကဆအခိလမွေးမနောအခိုင်ဒဲဘုံတော်အတူပခုတော်မထိုင်စဒုစအခိုင်လဖာစီကဆခုတော်မဝိဒါနောအခိုင်ပတိယမနောလောစပရလက်ကရဲ့နမွေးနာစီရီအန်ဆောက်ဆောက်လာကပမာစပူလဖန်နောခုတော်မာထိုင်စဒုစရာထိုင်စကတုခကလခုတော်မာထိုင်စတောင်လူဆလဖန်နောအခိုင်ခန်းနူနေကလကစောစောကလည်းကခန်းတူဒေါက်တာရွှေပုံနော်ကလိုက်ပွက်ထံဝိဒန်နော်လောပွေးဒီလက်ဖာရောပပတဆရာလက်စတုဆရာတိုက်ဆအထော့ရောဝန်တလက်ပပခန်းကအကြောင်းအော်လက်လက်ဝန်ဆဆုပ်ပါလက်ကချိုင် ခုတော့မှတိုင်းစတုဆရာတဲ့ဆက်လက်ပါထောက်လို့စပါထိတ်ဆာအဝိဒါတူစကားကောင်ကဆက်စီကိတ်ထမိတန်တော့လို့ပလပတတိခွေတူနာပြုစရာဝန်လဖလာအဝိဒါအာကောင်တော့စီလို့လဘူရောချပလခုတော့မှတိုင်းမူဒါလဖယောစီအော်လလန့်ခွေလန်ကောင်ဆော့ဆော့ကလေးပမာဆက်ပူလဖလက်ပဝေဒီရောခုတော့မှတိုင်းစတုဆရာတဲ့ဆက်အထောပကလခုတော့မှတိုင်းစတောင်းလို့ဆက်လဖစီလူဝိဒါနော်ကိုင်းလန်လန်ဝိဒါနော်လို့လမ်းမွေအတော်စကစတုလဖနော်လဆောင်ဆောင်ခလည်းစတတ်စတန်လဖတဲ့တေခွေဒုံလန်လဖရောကခွေဝိဒလက်ကပွန်ယူဖောင်းစပရလက်ခိုက်ကရွေးနမွေတာ Northern Rehabilitation Center NRC နော်ခိုးတော်ထန်လန်ထိုင်ဤပလက်အခွန်အခွန်အဝိဒါဝိထမိဒအဘာနီယာယုံနော်အဝိုင်လလနဝင်းမလိဒအတော်ဒေါက်တာခင်မောင်လွေနော်လောက်ဖောက်ထမိဒလက်အဝေး Facebook စံနော်လပဝေးသည် Northern Rehabilitation Center NRC နော်ခိုးတော်ပို့လို့ထိုင်ပကအကောင်လက်ခါရောကထုံးလိုက်ဝိဒါအကဝိထုံးဝိဒါနေရယုံတော့ကလက်ဝေးသိနော်ခုတော့အောင်အောင်ထိုင်လဲရှာခမျိုးလက်ဖာဖို့နော်ပဒါဘာဘတာခွေနော်ခိုင်လုံးဝိဒါနော်လို့လက်နော်ကုနုနေပလက်ပိလမဆက်ဆက်ဒီကဘဒီကကလုံးပိလမဆက်ဆက်လက်ခါရောစိတ်ကိုစိတ်တာဝိဒါနော်ခိုင်လုံးလုံးဝိဒါကအနာစီနော်ထုတ်ထွန်ချလက်အမွဲအခွန်အကောင်လက်ဖာရောဘုသူ quality ကကခိုင်ဝိထအားထနိုင်နေရကနေကလုဆဝိဒါကိုထုတ်တဲ့နော်ခိုင်လုံးလုံးထားဝိဒါနော်လို့စပရလက်ခိုက်တကွေးနမွေလာအော်တလန်တလက်ကိုခဏလုံးဖတ်လို့ကြောက်တကဝိတောင်းစင်ယုခေတုံဝဖလမစကဆတ်တခရယပီဒီအက်တဲ့ခရဘူလဖနလေတုထဝိဒနောခါစကဆတ်ခရဘူတဝိဒတေဟာကောဒိုနီမဝိဒဆူဝိုင်းလဖနောဘိုင်ပတိယာဘနလုံးအလကိုခဏလုံးဖတ်လို့ကြောက်တကဝိတောင်းစင်ယုခေတုံဝဖခိုင်အော်ထလက်မွေစကဆတ်တမှုလက်လီထိတ်တုတ်စဝင်းနေအတိုင်းဖန်တုတ်ဖောင်းတောထောင်းနွေရန်နေလမွေတုတ်ဖောင်းနေဖောင်းယောကနေလေတုတ်ပြောင်းခွေးနဲ့စမခုနဆက်ခရလက်ဖာနိုလင်းနုံတူထဲတယ်လားလာနဝင်ဘကတန်တော့နော်အခါလက်စကစကကိုင်းနော်တပ်ဖို့တူတာတူတာနော်အခါပတိယမလက် PDF စပရစထုတ်တဲ့စပရအောင်နော်လက်စဒုစပဒုနေမဝလက်စကစကအောင်ချီတရီကခုနဲ့ချီတရီကောင်းတာပြာနွေးစီလီပလုံချီတရီကောင်းတာအလန့်တဲပြုံးနဲ့ပဝိဒာခွေးပလုံလက်အမွဲစုဝိုင်းနိစီခွေးပလုံတဲ့ဘာလက်စုဝိုင်းအခုကလက်ဖက်စီဒုနိမဝိနနောလက်စဒစခါကောအလန့်ခိုင်ဘာထိတ်ဆာစကဆတခရပုလက်ဖက်ယောခါတိုင်းဆလစုဝိုင်းဖတ်ဒူလဆင်ယုခိတုံဝယောအချောင်းခမနိယဘာထိတ်ဆာဝိဒာနောဂိုင်ပတိယမနောလောငကနရထပပါစရလန်တာစပရလက်ဖက်နမဒခွေလောပခုနာဆက်တဲ့မပခမလက်ဖက်ဒီဘုသူကဒုနိမဆမဆချူစုပလိုင်ကပစုံဆုံဝါမနောလော
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ12.6 MHz 11.89 MHz ညပိုင်း၈နာရီခွဲမှာ25.1 MHz 11.65 MHz တွေမှာဓာတ်ရိုက်ဖမ်းလို့နိုင်စေပါမယ်။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်မပြား ကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖေတော်ရာဆုတောင်းနေတာပါရှင်။မြေသားမြို့ရဲ့အစိုးရစက်တော်ရင်ပြည်အချက်အလက်တွေလုပ်ပြီးတော့ကြီးထားတာကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်